ကမ္ဘာနေသားကိုပြန်ပုံဖော်ဖို့တရုတ်ကမကြိုးစားပဲအမေရိကန်နဲ့ပူမိုပူပေါင်းနိုင်ရေးနီလာရှာဖွေမယ်လို့တရုတ်ကြီးရတာဝန်ရှိသူတယောက်ကအင်္ဂါနေ့ကပြောကြားလိုက်ပါတယ်တရုတ်အမေရိကန်တာဝန်ဆက်ဆံရေး45နှစ်ပြည့်အခမ်းအနားမှာတရုတ်သမ္မတဇီကျင်းပင်ကိုကားပြီးတရုတ်ကွန်မြူနတီပါတီဘိုးကွန်မြူနတီနိုင်ငံတကာရေးရာဌာနမှုလျူကျန်းချောင်ကတရုတ်ဟာစစ်ပူပဲဖြစ်ဖြစ်စစ်အေးပဲဖြစ်ဖြစ်ဘယ်သူနဲ့မှတိုက်မှာမဟုတ်ဘူးလို့ပြောသွားကြတာပါအာရှကလူတွေကအငင်းပွားမှုအလုံးကိုငင်းညာစွာဖြေရှင်းနိုင်ဖို့ရှာဖွေကြပါတယ်လို့အမေရိကန်နိုင်ငံနယူးယောက်မြို့ Council of Foreign Relations အဖွဲ့မှမစ္စတာလျူးကပြောခဲ့တာပါတရုတ်ကလက်ရှိနိုင်ငံတကာဆက်ဆံရေးအနေအထားကိုပြောင်းမှုမလုပ်ပါဘူးတရုတ်ကလက်ရှိအနေအထားကိုတည်ဆောက်ခဲ့တဲ့သူတွေတဲကတူပါဒီကနေလေတရုတ်ကအကျိုးခံစားရခဲ့ပါတယ်လို့သူကဆိုပါတယ်တဲ့ငွေနဲ့မှာကျမမဲ့ထိုင်ဝမ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောဆိုမှုညှင်းဆိုသွားပြီးထိုင်ဝမ်ကိုလွတ်လပ်ရေးကိုမထောက်ခံမှုဆိုတဲ့အမေရိကန်ရဲ့ယက်တီချက်ကိုတရုတ်ကအလေးနဲ့ထားကြောင်းပြောကြားသွားခဲ့ပါတယ်